ဘင်္ဂောင်းမြို့မှာရောက်ရှိနေထိုင်အလုပ်လုပ်ကိုင်းနေကြတယ်ပအိုးတိုင်းသားတွေရဲ့ပထမဝါစုဝါစုတင်ငန်းကလူတဲ့ပွဲကိုဘင်္ဂောင်းမြို့ဘန်ကပီမြို့နယ်တွေကဝပ်ဖန်တွေထိုင်းဖုံးတော်ကြီးကျောင်းမှာကျင်းပခဲ့ကြပါတယ်နှစ်တိုင်းလို့အလူလာလို့တော့ဗောနော်အလူလာလို့တဲ့အဲနှစ်ဆိုရင်ကျွန်တော်တို့ဒီနေ့ဆိုရင်တော့ဆက်ငါးဆက်ငါးနှစ်တည်တော့ပါပြီ
အခုလိုပွဲတော်တွေကိုလာရောက်ကြသူတွေကိုထိုင်းအာဏာပိုင်တွေစစ်ဆေးမေးမြန်းမှုတွေဖမ်းဆီးခံရမှုတွေမရှိအောင်လဲပအိုးစေတနာဝန်ထမ်းလူမှုကွန်ရက်တာဝန်ခံတွေကအစီအစဉ်ကြရတာပါကျွန်တော်တို့ဟိုပြောမယ်ဆိုတော့ဒီကြောင့်တော့ကျွန်တော်တို့ဒီဆရာတော်အတော့ပို့တော့မဟုတ်ဘူးเนาะတို့ပို့တက်ခွင့်ရတယ်ဆိုပြီးတော့ကျွန်တော်တို့ဒီမှာတက်တယ်နောက်ကျတော့ကျွန်တော်တို့ပထမတနီနှောင်ဆွေမြို့နယ်မှာကျွ ော်တို့ဟာဆစ်ဆေးတယ်ဘာရဲ့နောက်ကျတော့အခုတော့မလုပ်တော့ဘူးဗျအ ਨੇ ဆုံးတော့ကျွန်တော်တို့ပိုးပြောမယ်ဆိုရင်မနေ့ကကထင်ပွဲကထင်ပွဲကပိုးလာတာအ ਨੇ ဆုံးက1000လောက်ရှိမယ်လက်မှတ်မပါတာတော့လက်မှတ်မရှိတာအ ਨੇ ဆုံး6000လောက်ရှိမယ်လို့ထင်တာအဲ့ဒါတော့ရဲလက်ဖမ်းလက်မဖမ်းဘူးဆစ်လက်မဆေးဘူးကျွန်တော်ဟိုအရေးကြီးတွေကကျွန်တော်နဲ့စကောက်ပြောပြတာပေါ့
အခုဆိုရင်မြန်မာနိုင်ငံကနေရွှေပြောင်းအလုပ်လုပ်ကိုင်မှုအတွက်ထိုင်းနိုင်ငံကိုရောက်ရှိနေထိုင်နေကြတဲ့ပအိုလူမျိုးတွေကတန်ကနန်နီပါရှိနေပြီဖြစ်ပါတယ
်ကျွန်တော်တို့ရွေးကောက်ပွဲဒီ2020ပေါ့နော်နောက်ဆုံးရွေးကောက်ပွဲ2020နော်အဲ့ဒီမတိုင်ကျွန်တော်လူဦးရေခန့်မှန်းချေရတော့အဲ့ဒီအချိန်ကျတော့တင်းကနန်ပဲရှိသေးတယ်တင်းကနန်းဆိုတာကနှစ်သိန်းသုံးသိန်းဝန်းကျင်ပေါ့เนาะအခုကျတော့ကျွန်တော်တို့လူဦးရေစစ်သားမလို့ရသေးပေမဲ့လည်းခမန်းချေရတော့အခုတော့တာနီပပါလောက်ရောက်နေပြီတာနီပပါဆိုတာကကျွန်တော်တို့ပို့ဖက်ကျတော့ MOU အနေနဲ့ကတော့နည်းတယ်ဆက်ရုံနေပါတယ်เนาะဒါပေမဲ့ဘယ်လိုပြောရမလဲဆိုတော့ကုမ္ပဏီအသေးစားလေးအလုပ်ပိုင်းအသေးစားလေးများတယ်အဲ့ဒီဖက်မှကျတော့ဟိုအဖြစ်တော့ဗောနော်များတဲ့အချိန်ကျတော့ဒီဖက်မှာများတဲ့အချိန်ကျတော့ကျွန်တော်တို့လည်းအဲနီးဆရာကွန်မြူနတီတေးလေးတွေပဲအဲ့လိုပဲမိခိုနေရတယ်အဲ့လိုပြီးတော့မှအခုကကျွန်တော်တို့စီးရင်လုံမယ်ဆိုရင်တော့ငါ6သိန်း9သိန်းနီးပါနီးပါပါလေးရှိပြီဗောနော်
ချုပ်ပြောမယ်ဆိုရင်တော့ကျွန်တော်တို့အတိအကျကျွန်တော်တို့အခုစာတိမရောက်တာလဲကြာပြီနော်ဒါပေမဲ့စီးပွားရေးရနောက်ကျတော့ကိုတင်းနဲ့အောင်အတူအမအတော့ထိုင်းနိုင်ငံတနည်းကိုတလားကို5တိန်ပို့တယ်6တိန်ပို့တယ်ဆိုတော့အဲ့ခုကြီးကိုစာတိဟာစီးပွားရေးနဲ့အချင်းနေနဲ့ဆိုတော့အတူအမနဲ့ဆက်တွေ့တာရောသူ့အမျိုးတွေနဲ့အကိုနဲ့ဆက်တွေ့တယ်ပြီးတော့အဲ့လိုလာကြတယ်လို့ထင်တာပဲပြောမယ်ဆိုရင်တော့အချင်းနေနဲ့မြန်မာကျွန်တော်တို့စီစာတိနဲ့ကျွန်တော်တို့ထိုင်းနိုင်ငံရည်ရည်နေတဲ့နိုင်ငံတော့ဒီတစ်ဖက်အစပြေလေလို့အဲ့လိုထင်ပြီးတော့လာကြတယ်လို့ထင်တာပဲကျွန်တော်အားတော့
ခန်းစားရတာနှမျိုးရှိတယ်ဒကမကြီးရေတချို့ကတနာတဲ့စိတ်ကတော့ခန်းစားရတယ်တချို့ကဒီလိုအစင်ပြေသွားတာတို့အစင်ပြေသွားတာမျိုးတထေးပြေးသွားတာမျိုးလှုပ်ရင်းနဲ့ချွေတာဆူဆောင်းရင်းနဲ့တထေးပြေးသွားတာမျိုးတော့အဲ့လိုမျိုးတော့ရှိအဲ့လိုမျိုးကျတော့ဝမ်းသာတာပေါ့အတခြားနိုင်ငံတာသွားရတာဆိုလို့ရှိရင်ချင်းချင်းပြောရမယ်ဆိုလို့မကောင်းဘူး။ဒါသူများကျွန်ဖြစ်ရတာတော့မကောင်းဘူး။အလုပ်လုပ်ရတာ။ဒါပေမဲ့အလုပ်ခုသူများကုန်ချီဆွားဆိုတဲ့စကားအတိုင်းပဲ။အလုပ်လုပ်ရင်းနဲ့ပဲတချို့ကတထေးပြီးသွားတာတို့ပါတော့အဲ့ဒီတကူတော့ဝမ်းသာဝမ်းမြောက်ဝမ်းသာဖြစ်တာပေါ့နော်။တချို့ကျတော့ဆင်းဆင်းရဲရဲနဲ့ဒုက္ခခံရတာကိုမြင်ရတော့ဝမ်းနေတာပေါ့။ဝမ်းနေဝမ်းသာတစ်ခုဖြစ်တာပေါ့နော်။
ဒီလိုတန်းချီရှိလာပြီဖြစ်တဲ့ပအိုလူမျိုးတွေအနေနဲ့အခုဆိုရင်ကိုတူကိုထကိုပိုင်ဖုံးတော်ကြီးចောင်းကိုလည်းအောင်းအောင်းမြင်းမြင်းတိဆောက်လာနိုင်ခဲ့ကြပါပြီ။မြန်မာနိုင်ငံမှာအလုပ်လုပ်ကြရတာတွေစီးပွားရေးအစီအမံပြည်မှုတွေရှိတာကြောင့်ပအိုတိုင်းရင်းသားတွေဒီထက်ပိုပြီးထိုင်းနိုင်ငံကိုရောက်လာကြအောင်မှာဖြစ်တယ်လို့လည်းပြောဆိုခဲ့ကြပါတယ်ရှင်။ကျွန်မညညွန်လွယ်မှာ